timing is right. I think that we've proven our worth over the years. You know, just coming off of a...
ခုကအကောင်းဆုံးချိန်ကိုကျွန်မထင်ပါတယ်။နှစ်ပေါင်းများစွာကျွန်မတို့ရဲ့အရေးတွေးတွေကိုတက်တည်ပြနိုင်ခဲ့ပြီးဖြစ်ပါတယ်။ကမ္ဘာ Plus 2ကိုလည်းစုခူးနိုင်ခဲ့တယ်။ဒါပေမဲ့အမျိုးသားတွေနဲ့အမျိုးသမီးတွေကြားလစာကွာဟမှုကသိကြီးမားနေသေးပါ။ကျွန်မတို့ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်ပါတယ်လို့အမေရိကန်အမျိုးသမီးဘောလုံးလက်ရွေးစင်အသင်းကကက်ပတင်ကာလီလွိုက်ကပြောသွားတာဖြစ်ပါတယ်။အမေရိကန်အမျိုးသမီးဘောလုံးအသင်းကအားကစားသမား၅ဦးလိုဖြစ်ကြတဲ့အသင်းကက်ပတင်ကာလီလွိုက်၊ကိုယ်သမား Hope ဆိုလိုအလဲရန်လူ Megan Rapinoe ၊ရှေ့ရန်လူ Becky Sauerbrunn နဲ့တိုက်စစ်မှု Alex Morgan တို့၅ဦးကအမေရိကန်ကမ္ဘာအမျိုးသားဘောလုံးသမားတွေနေတူလစာခံစား권ရရှိကြဖို့ EEOC လို့ခေါ်တဲ့ဒန်တူအခွင့်အရေးခံစား권ကော်မရှင်ထံကိုအခုလိုတိုင်ကြားစာပေးပို့လိုက်တာဖြစ်ပါတယ်။သူတို့အနေနဲ့အမေရိကန်ဘောလုံးအဖွဲ့ချုပ်နဲ့အလုံသမားသမဂ္ဂအကြားဒီကိစ္စနဲ့ပတ်သက်လို့လက်ရှိညှိနှိုင်းနေပေမဲ့လို့လည်းသိထူးခြားမှုမရှိခဲ့ပါဘူး။သူတို့ရဲ့ရှင်နေဖြစ်တဲ့ Jeffrey Kessler က
These women are very disappointed in US soccer when they
American ဘောလုံးလောကမှာဒီအမျိုးသမီးတွေအနေနဲ့သိကိုစိတ်နဲ့ကြားခဲ့ကြပါတယ်။အမျိုးသားတွေနဲ့ဒန်တူခံစား권ရဖို့တောင်းဆိုတာကိုအတိတ်ပဲမရှိဘူးလို့ပြောခံခဲ့ကြရတယ်။အဲ့ဒီလိုအခြေအနေမျိုးက1816ခုနှစ်တုန်းကတော့လက်ခံနိုင်စရာရှိပေမဲ့2016မှာတော့လက်ခံနိုင်မယ့်အခြေအနေမျိုးမဟုတ်တော့ပါဘူး
။အမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းဟာကမ္ဘာဖလားကို၃ချိန်တိုင်ဆုတ်ခူးခဲ့တယ်လို့တက်ရှိမှလည်းအိုလံပစ်ဘောလုံးချန်ပီယံဆုရှင်ဖြစ်ပါလေ။ပြီးခဲ့တဲ့နှစ်ဖြစ်တဲ့2015နှစ်တုန်းကကမ္ဘာဖလားဘောလုံးဘောလူပွဲကိုဂျပန်အသင်းနဲ့ကစားတဲ့ပွဲဟာအမေရိကန်သမိုင်းမှာပရိသတ်အကြီးဆုံးပွဲဖြစ်ခဲ့ပြီးကျေရှုဒူပေါင်းဟာ26တန်းရှိကြတာဖြစ်ပါလေအမျိုးသားလက်ရွေးစင်ဘောလုံးအသင်းအနေနဲ့ကတော့ပြီးခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲတုန်းက quarter final အဆင့်ကနေမကျော်နိုင်ခဲ့ပဲ1930ခုနှစ်တုန်းကသာတတိယနေရာချစ်ခဲ့ဘူးတာဖြစ်ပါလေဒါပေမဲ့လို့ဘောလုံးပွဲတွေကရတဲ့ဝင်ငွေကများလို့အခုလိုဝင်ငွေကွာဟမှုရှိတာလားလို့မေးစရာရှိပါလေအမေရိကန်ဘောလုံးအဖွဲ့ချုပ်ရဲ့ခန့်မှန်းချက်အရ2016ဧပြီလနဲ့2019မတ်လကြားအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကကစားမယ့်ပွဲတွေကနေဒေါ်လာ 18.6 တန်းဝင်ငွေရနိုင်စရာရှိပါတယ်။တစ်ဖက်မှာတော့အဲ့ဒီကာလအတွင်းမှာပဲမြို့သားလက်ရွေးစင်ဘောလုံးအသင်းတွေကနေကစားတဲ့ပွဲစဉ်တွေကနေရရှိတဲ့ဝင်ငွေကတော့ဒေါ်လာ 9 တန်းပဲရှိတယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။လစာကွာဟမှုကတော့ဘယ်လောက်ရှိကြပါသလဲ။အမျိုးသမီးလက်ရွေးစင်ဘောလုံးသမားတွေရဲ့အခြေခံလစာကတစ်နှစ်ကိုဒေါ်လာ9,200ရှိပြီးစုချင်းငွေကစုစုပေါင်းဒေါ်လာ9,900ရှိတာဖြစ်ပါတယ်။တစ်ဖက်မှာတော့အမျိုးသားတွေအနေနဲ့တပွဲကစားရင်နိုင်နိုင်ရှုံရှုံတဦးချင်းစီကိုဒေါ်လာ9,000စီရကြပြီးနိုင်ခဲ့ရင်တော့စုချင်းငွေကတဦးချင်းစီလိုက်တပွဲကိုဒေါ်လာ18,625ဒေါ်လာအထိရနိုင်တယ်လို့ဆိုပါတယ်။လက်ရှိချုပ်ဆိုထားတဲ့စားကြုပ်အရကမ္ဘာဖလားပွဲတွေမှာအနိုင်ရရင်တော့အမျိုးသမီးအသင်းကတဦးချင်းစီအလိုက်ဒေါ်လာ9,500အထိရနိုင်ပါလေ။ဒီဖက်မှာတော့အမျိုးသားအသင်းတွေကသာကမ္ဘာဖလားဘောလုံးပွဲမှာနိုင်ခဲ့ရင်တဦးချင်းစီနည်းနဲ့ဒေါ်လာ4သိန်းအထိစုကြည့်ရနိုင်ကြမှာဖြစ်ပါလေ။ဒါကြောင့်အခုလိုတရားနည်းလမ်းမကျတဲ့လစာခံစား권ကွာဟလှတာကိုကြာရှည်တိမခံနိုင်တော့ပဲအမေရိကန်အမျိုးသမီးဘောလုံးသမား၅ဦးတို့ကနေတမိုင်းတင်ခုလိုတရားစွဲလိုက်တာဖြစ်ပါလေ။ရွှေလက်အိတ် Golden Glove ဆုရှင်ဖြစ်တဲ့ကိုသမား Hope ဆိုလူက
I've been through numerous CBA negotiations and honestly not much has changed. We continue to be told we should be grateful just to have the opportunity to play professional soccer and to get paid for doing it. And in this day and age, you know,It's about equality. It's about equal rights. It's about equal pay. And we're pushing for that. And
ကျမတို့အနေနဲ့ American ဘောလုံးဖွဲ့ချုပ်နဲ့အချိန်ပေါင်းများစွာဆက်ဆက်ခဲ့ပေမဲ့ဘာမှမပြောင်းလဲခဲ့ပါဘူး။အမျိုးသမီးအားကစားအထူးသဖြင့်အမျိုးသမီးဘောလုံးလောကမှာကျမတို့တာဝန်ရှိတယ်လို့ယူဆလို့အခုချိန်မှာတရားစွဲဖို့အတွက်ဆုံးဖြတ်လိုက်တာပါ။ဒန်းတူလစာရဖို့ဒန်းတူအခွင့်အရေးရဖို့နဲ့ဒန်းတူလေးစားမှုခံယူနိုင်မှုဖြစ်ပါလေ။
2015ခုနှစ်ကကမ္ဘာဖလားဘောလုံးပွဲမှာအမျိုးသမီးအသင်းကရွှေတစိစုရရှိခဲ့တာဖြစ်ပြီးအသင်းကက်ပတင်ကယ်လီလွိုက်အနေနဲ့ဒီနှစ်ဇန်နဝါရီလကကျင်းပခဲ့တဲ့ FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ရဲ့အကောင်ဆုံးအမျိုးသမီးဘောလုံးသမားဆုကိုချီးမြှင့်ခြင်းခံခဲ့ရတာဖြစ်ပါတယ်။ထိုစဉ်ကသူ့ရဲ့ပြောပြချက်တွေအပြင်သူ့ရဲ့ခြေစွမ်းနဲ့ပတ်သက်လို့ပ ပြန်ပြောင်းတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
် But obviously as we all know I could have done this without my teammates. It took all 23 players to win a World Cup.
အားလုံးဒီတိုင်းမှာပဲကျမအနေနဲ့ကျမအတင်းသူတွေရဲ့အကူအညီမပါဘဲနဲ့ဒီနေရာကိုမရောက်လာနိုင်ပါဘူး။ကျမတို့အတင်းသူ23ဦးစလုံးရဲ့ကြိုးပမ်းမှုကြောင့် FIFA ကမ္ဘာဖလားဘောလုံးစုကိုကျမရရှိနိုင်ခဲ့တာဖြစ်ပါတယ်။ Olympic ပြိုင်ပွဲအတွက်လည်းဝင်ပြိုင်နိုင်ဖို့ကျမတို့အတင်းသူ18ဦးစလုံးကကြိုးပမ်းခဲ့ကြပြီးအိုလံပစ်အမျိုးသမီးဘောလုံးချန်ပီယံဆုကိုလည်းရရှိခဲ့တာဖြစ်ပါတယ်။သူတို့မပါဘဲနဲ့ကျမဒီနေရာကိုရောက်လာမှာမဟုတ်ပါဘူး။ဒါအပြင်ကျမရဲ့နှီးပြတွေဘောလုံးအသင်းအမှုရမ်းတွေဘောလုံးကိုအားပေးခဲ့ကြတဲ့ပရိသတ်တွေအားလုံးပါပဲ။ကျမသိတ်ကိုဂုဏ်ယူရပါတယ်လို့ကာလီလွိုက်ကသတင်းတောက်တွေကိုဖြေကြားခဲ့တာဖြစ်ပါတယ်။အမေရိကန်အမျိုးသမီးလေရွေးစင်အသင်းမှာလေတန်းလူဖြစ်ကစားတဲ့အသက်33နှစ်အရွယ်ကာလီလွိုက်အတွက်ကတော့2015 FIFA ကမ္ဘာဖလားအကောင်းဆုံးအမျိုးသမီးအားကစားသမားဆုချီးမြှင့်ခြင်းခံရတာကတော့သူ့ဘောလုံးတက်တမ်းမှာဂုဏ်ယူရဆုံးအခါတမယားလို့ဆိုရမှာပါကာလီလွိုက်အနေနဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအကောင်းဆုံးအမျိုးသမီးအမေရိကန်ဘောလုံးသမားဆုကိုချီးမြှင့်ခြင်းခံခဲ့ရတယ်လို့ကနေဒါနိုင်ငံမှာကျင်းပခဲ့တဲ့2015မြို့သမီးကမ္ဘာဖလားဘောလုံးပွဲတုန်းကလေရွှေဘောလုံးစုနဲ့ငွေဖနှတ်စုတို့ကိုချီးမြှင့်ခြင်းခံခဲ့ရသူဖြစ်ပါတယ
်။ There it is. The golden ball to Carly Lloyd. This is interesting guys. Just the second American to win the golden ball.
သူနေနဲ့2015ခုနှစ်တဲ့ FIFA ရဲ့အကောင်းဆုံးမြို့သမီးဘောလုံးဆုရှင်ဖြစ်စကားတင်စီးမှာဂျပန်နိုင်ငံကလက်ရွေးစင်မြို့သမီးဘောလုံးကစားသမားအာယာမီယန်မာနဲ့ဂျာမနီကစီလီယာဆာစစ်တို့နဲ့အတူအမည်တင်တွင်းချင်းခံရစဉ်ကသတင်းမီဒီယာနဲ့တွေ့ဆုံမိမြန်ကမှကာလီလွိုက်ကသူ့ရဲ့ကြိုးပမ်းမှုနဲ့ပတ်သက်လို့အခုလိုဖြေကြားခဲ့ပါလေ
Well, I think it's just being mentally prepared. I think that's the biggest thing.
ကျမကတော့စိတ်ဓာတ်အဖြစ်အဆင့်တင့်ဖြစ်ဖို့အရေးကြီးတယ်လို့ထင်ပါတယ်။ကိုယ်ကာယအဖြစ်အဆင့်တင့်ဖြစ်ဖို့ကတော့ကြိုင်ပွဲဝင်မှုအစပြုပေးခဲ့တာဖြစ်တယ်လို့ဆက်ထိန်းသွားနိုင်ဖို့မှလည်းလိုအပ်တာဖြစ်ပါတယ်။ဒါပေမဲ့စိတ်ဓာတ်အဖြစ်ကြန့်ခိုင်နေအမြင်ကျဲတယ်အဆင့်တင့်ရှိတယ်အယုံဆူဆိုင်နိုင်ဖို့အတွက်ကလည်းအရေးကြီးပါလေအရေးကြီးဆုံးအချိန်ရောက်လာပြီးကျမအတင်းကကျမကိုလိုအပ်နေပြီဆိုတဲ့အခါကျမစိတ်ကတကယ်ပဲသွမ်းကုန်ကစားရမယ်ဆိုတဲ့စိတ်ဖြစ်လာပါတယ်လို့ကာလီဘိုက်ကဖြေကြားခဲ့ပါတယ်ဒါအပြင်သူ့ဘဝတက်တန်းတစ်လျှောက်မှလည်းအမြဲပဲကြိုးပမ်းခဲ့ရတာဖြစ်တယ်လို့အခုလိုပြောခဲ့ပါတယ
် Throughout my career nothing's been handed to me I've had to work for every single moment I've had good
ကျမဘဝတက်တန်းတစ်လျှောက်မှဘာမှကျမလွယ်လွယ်နဲ့မရခဲ့ပါဘူးကျမအမြင်မှုရဖို့အတွက်အမြဲပဲကြိုးစားခဲ့ရတာပါကျမအတွက်ကတော့ပျော်ရွှင်တဲ့အချိန်တွေရှိတယ်လို့စိတ်ဆင်းရဲတဲ့အချိန်တွေစိတ်ဓာတ်ကျရတဲ့အချိန်တွေလည်းရှိခဲ့ပါတယ်ဒါပေမဲ့အမြင်မှုရတဲ့အခါတွေလည်းရှိပါတယ်အမြင်မှုရတာတွေ့တဲ့ဆိုင်ဆုံးရှုံးမှုကတစ်ဆင့်ကျမတင်ကန်းစာပူရခဲ့တာပါကျမအတွက်ကတော့အချိန်တိုင်းမှာအဆိုးအကောင်းကအမြဲတမ်းကြုံတွေ့နေရပေမဲ့လို့လေကျမကအကောင်းဘက်ကရှုမြင်ပြီးကိုယ်စိတ်ကိုခိုင်မာအောင်ထားပြီးအဲ့ဒီအခက်အခဲတွေကိုကြော်လွှားဖို့ကျမစူးစမ်းခဲ့ပါတယ်လို့ကာလီလွိုက်ကပြောခဲ့တာဖြစ်ပြောင်းတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
Not a novice any longer, cause you deepen the conviction in my soul. Oh yeah, I am wise, but it wisdom for the pain. Yes, I pay the price, but look.